တရုတ်စတော့ဈေးကွက်တွေဒီကနေ့အတောက်ချာညီမှာလဲဒုတိယနေ့အဖြစ်ဆက်ပြီးတော့ပြန်ခုန်တက်ခဲ့ပါတယ်။ဒါပေမဲ့ကမ္ဘာဒုတိယစီးပွားရေးအင်အားကြီးတရုတ်နိုင်ငံမှာအခုလိုဈေးကွက်မတည်မငြိမ်ဖြစ်မှုတွေကြောင့်စိုးရိမ်မှုတွေကတော့ဆက်ရှိနေသေးပါ။တရုတ်စတော့ဈေးကွက်မှာစံသတ်မှတ်ထားတဲ့ရှန်ဟိုင်းစတော့ဈေးကွက်ကတော့ဒီကနေ့မှာ၄.၅ရာခိုင်နှုန်းတက်ခဲ့ပါတယ်။ ပြီးခဲ့တဲ့ဇွန်လကစပြီးဈေးကွက်တန်ဖိုးရဲ့30ရာခိုင်နှုန်းလောက်ကျဆင်းခဲ့တာကိုပြန်လည်အဖက်ဆင်နိုင်ဖို့တရုတ်အစိုးရကကြားခံဆောင်ရွက်မဲ့အစီအစဉ်တွေကြီးညာခဲ့ပြီးတဲ့နောက်မနေ့ကတည်းကစလို့စတော့ဈေးကွက်တွေပြန်ပြီးဥမော့လာခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းတရုတ်အစိုးရကအဓိကကြားတဲ့အတွန်းနှုန်းတွေဖြတ်တောက်စတော့ဝယ်ယူမှုကန့်သတ်ချက်တွေကိုဖယ်ရှား အရာအဝယ်တွေရပ်ဆိုင်းကုန်းစီပါတယ်ရေးွက်ပြုတ်လဲကျလာမှုကိုရပ်တန့်ရေးဆောင်ရွက်ချက်တွေကိုတော့ရင်းနှီးမြှုပ်နှံသူတို့ကကြိုးဆိုကြပါတယ်ဒါပေမဲ့အစိုးရဘက်ကအကူအညီပေးနေတာတွေကိုဖြေလျှော့လိုက်ပြီးအရာအဝယ်ဆိုင်ရာခံထားရတဲ့ရှယ်ယာတွေပြန်လဲရောင်းဝယ်ဖောက်ကားလာတဲ့အချိန်မှာအစုရှယ်ယာတွေအလုံးရင်းနဲ့ဆက်ပြီးရောင်းထုတ်မဲ့အပေါ်မှာတော့စိုးရိမ်နေကြစေဖြစ်ပါတယ်စတော့ဈေးကွက်ပြဿနာကတခြားတရုတ်ရဲ့စီးပွားရေးအပေါ်မှာရိုက်ခတ်လာမဲ့အရေးကိုလည်းစိုးရိမ်မှုတွေကတော့ရှိနေပါတယ်တချိန်တည်းမှာပဲတောင်ကိုရီးယား၊ဩစတြေးလျ၊ဟောင်ကောင်တို့မှာစတော့ဈေးကွက်အနည်းငယ်ဥမော်လာခဲ့တာကြောင့်အာရှဒေသစတော့ဈေးကွက်တက်လာတယ်လို့ပြောရမှာပါဂျပန်ဈေးကွက်မှာတော့ 0.5 ခန့်နှုန်းလောက်ဈေးကျခဲ့ပါတယ်ရှင်